နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ရဲ့လက်ချက်အမှုကိုဒီကနေ့တရားရုံးထုတ်စစ်ဆေးရမှာ NLD ဒုတိယသမ္မတဦးဟန်နရီဘန်တီယူလာရောက်ထွက်ဆိုစစ်ဆေးခံပါတယ်။ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဆွဲထားတဲ့အဂတိလိုက်စားမှုစွဲချက်တွေဟာမမှတ်ကန်ပဲရဟယင်ကိုလိုအပ်ချက်အရာဝယ်ယူပြီးလိုအပ်တဲ့နေရာတွေမှာပဲသုံးစွဲခဲ့တာဖြစ်ပါတယ်လို့ဦးဟန်နရီဘန်တီယူကတရားရုံးမှာထွက်ဆိုပါတယ်။အဂတိလိုက်စားမှု၅မှုအတွက်ဒေါက်ဆန်းစုကြည်ရောဦးဝင်းမြင့်တို့ပါကိုယ်တိုင်တရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်တရားခံပြသက်သေအနေနဲ့ဦးဟန်နရီဗန်ဒီယူကတရားရုံးမှာထွက်ဆိုအစစ်စစ်ခံရပါဒီအမှုတွေမှာစစ်ကောင်စီဘက်ကဆွဆွဲထားသလိုလေရင်ငါးရောင်းဝယ်ယူရမှာနိုင်ငံတော်ဘဏ်ငွေအလဲသုံးစားလုပ်တာတမတ်စီမင်းပေါင်တွေကနေကျော်လွန်လှုပ်ဆောင်တာတိုက်ပြည်အကျိုးစီးပွားပျက်စီးစေတာလေတွင်ဆုံးရှုံးမှုရှိတာတွေစတဲ့ဆွဆွဲချက်တွေကဘာတစ်ခုမှမမှန်မှန်မှုဆိုတာကိုဦးဟန်နရီဗန်ဒီယူကထွက်ဆိုသွားခဲ့တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်ဒီအမှုအတွက်ဦးဟန်နရီဗန်ဒီယူဝန်ကြီးဦးမင်းသူပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနအငြိမ်းစားအရာရှိဦးကျော်မျိုး MS ကုမ္ပဏီကဦးရဲမင်းနဲ့ဦးလင်းထက်တို့၅ဦးတို့ဟာဒေါက်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ရဲ့တက်သေးတွေအနေနဲ့ထွက်ဆိုကြမှာဖြစ်ပါတယ်ကိုဗစ်ကာလအသုံးပြုဖို့ရဟယင်၅ရာနာဝယ်ယူတာနဲ့ပြုပြင်တာတွေမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါက်ဆန်းစုကြည်နဲ့တပ်ရဦးဝင်းမင်းတို့ကိုအမှု၅မှုနဲ့ထပ်တိုးပြီးတရားစွဲဆိုထားတာပါအသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ပေါ်နိုင်ငံတော်ရှုဝဲအဟုတွေချိုးဖောက်မှုအပါအဝင်အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်းထောင်ဒဏ်26နဲ့ချထားပါတယ်ဒီကနေ့စစ်ဆေးတဲ့အဂတိလိုက်စားမှု၅မှုကနောက်ဆုံးစွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်